မြန်မာနိုင်ငံမှာလွန်ခဲ့တဲ့20လရဲ့အတွင်းတက်ခွဲနေမှုနောက်ပေါင်း16600နီးပါးကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်6093ယောက်ရှိခဲ့ပြီးသေဆုံးသူအရေအတွက်က249ယောက်ရှိခဲ့လို့ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ညအထိဆိုရင်ပိုးတွေ့သူစုစုပေါင်း 234,600 ကျော်ရှိပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက 5,814 ယောက်ရှိပြီဖြစ်ပါတယ်။ကချင်ပြည်နယ်ကရွှေကူဖားကန့်နဲ့မိုးကောင်းမကွေးတိုင်းကပကုတ်ကူမြိုင်တောင်တွင်းကြီးနတ်မောက်ဆလင်းကြီးစင်ပေါင်ဝဲမင်းတုံမင်းလှနဲ့တရက်မြို့နယ်တွေကိုလည်းဒီကနေ့မနက်4နာရီကစတင်ပြီးမလို့ရဘဲအင်ပြင်မထွက်ရောက် Stay at Home အမိန့်ထုတ်လိုက်တာကြောင့်အခုဆိုရင်နိုင်ငံတော်ဝန်State at home အမိန့်ထုတ်ထားတဲ့မြို့နယ်86ခုတည်းမှနေရှိသွားပါပြီ။ဂျမားဟိထလာရဲ့ညစဉ်ထုတ်ပြန်ချက်တွေမှာဖော်ပြတဲ့ကူးစက်သေဆုံးသူအရေအတွက်ထဲနိုင်ငံတော်ဝန်လက်တွေ့ကူးစက်သေဆုံးသူအရေအတွက်ကပိုပြီးများနိုင်တယ်လို့အကူအညီပေးလုပ်သားတွေနဲ့လေ့လာသူတွေကထောက်ပြပြောဆိုကြပါတယ်ခင်ဗျာ။သတင်းပတ်ဆင်ခံနောက်တွေမတိုင်ခင်မှာတော့သတင်းပြပူချက်တွေကိုအရင်ဆုံးထုတ်လိုက်မှဖြစ်ပြီးခုတော့မြမအလုတ်ကိုင်းအချင်းကြီးဘာတွေပြောထားကြတယ်လဲကြည့်အောင်ပါ။ကိုဗစ်ကရောဂါဆွေးရလာတာနိုင်ငံရေးမတည်ငြိမ်တာတွေကြောင့်အလုလမဲ့နှုန်းများလာတဲ့မြန်မာနိုင်ငံဟာအခုနှစ်ဝယ်အတွင်းခံမှန်းကျဲအလုအကိုင်း 1.2 တန်းလောက်ဆုံးရှုံးခဲ့တဲ့အကြောင်းအပြည်ပြည်ဆိုင်ရာလူ့သမားဖွဲ့ ILO ကအင်္ဂါနေ့မှာထုတ်ပြန်ပါတယ်။ဒီအပေါ်မှာစစ်ကောင်စီဘက်နဲ့လူ့သမားသမဂ္ဂဘက်ကဘယ်လိုတုံ့ပြန်ကြပါသလဲ။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုကိုငင်းချမ်းကပြောပြပါမယ်
။မြန်မာနိုင်ငံရဲ့အလုလမဲ့နှုန်းက2019ခုနှစ်သဒ္ဒုထ4လပတ်ကာလနဲ့နှိုင်းယှဉ်မယ်ဆိုရင်ပိုပြီးကြီးထွားလာကြောင်းဆေးအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့အလုအကိုင်အခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအလုံသမားရေးရာအဖွဲ့ ILO ကဇူလိုင်လ19ရက်နေ့စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါဗျ။2021ခုနှစ်ပထမနှစ်ဝက်အတွင်းမှာခမန်းကြီးအလုချိန် 14 ရာခိုင်နှုန်းလောက်ဆုံးရှုံးနိုင်ပြီးတော့ဒါကအချိန်ပြည့်လုံသားအနည်းဆုံး 1.2 တန်းနဲ့ညီမျှတယ်လို့ ILO ရဲ့အစီရင်ခံစာမှာရေးသားထားတာပါ။အခုလိုခမန်းတွက်ချက်ထားတဲ့ရလဒ်တွေကမြန်မာနိုင်ငံဟာဆင်းရဲတွင်းကိုကြားရောက်နိုင်တယ်ဆိုတာပြသနေတာပဲလို့ ILO ရဲ့မြန်မာပြည်ကိုယ်စားလှယ် Mr. Downing Lee ကဒီထုတ်ပြန်ချက်မှာပြောကြားထားပါဗျ။ဆေးဥချုပ်ရေးကောင်စီအလုံသမားဝန်ကြီးဌာနရဲ့ပြောခွင့်ရဦးညွတ်ဝင်းကတော့ ILO ရဲ့အချက်အလက်ဟာမှန်ကန်တယ်လို့ယူဆလို့မရကြောင်း VOA ကိုပြောပါဗျ။နိုင်ငံတကာစံနှုန်းကိုအခြေခံပြီးတွက်ချက်ထားတဲ့အချက်အလက်ကပြည်တွင်းအခြေအနေနဲ့တထက်သေးမကြနိုင်ဘူးလို့သူကတုံ့ပြန်လိုက်တာပါ
ကျွန်တော်တို့လုံခြုံရေးလုံခြုံရေးကြည့်ရရင်ဒီနေ့ဝန်ကြီးဌာနကတွက်ချက်ထားတဲ့စင်မဟုတ်တာတော့တည်ကြတယ်ပေါ့ဗျာဆိုတော့ဖိုင်လူကပြောတဲ့ဥစ္စာကလုံအောင်တုံ့ပြန်တယ်လို့ကျွန်တော်တို့ဒီဟာတော့ဟိုပြောဖို့တော့ခဲရင်ပါတယ်ဟိုပြောချင်တာတော့လုံခြုံရေးဆုံးရှုံးမှုတွေမရှိဘူးလားဆိုတော့ဟိုရှိတယ်ဒါကတော့ကျွန်တော်တို့ဝန်ခံပါတယ်သို့တော်လည်းပဲပြောချင်တာလူမှုစည်းဝါးပေါ့နော်ရှင်နေကြီးတစ်ခုလုံးတကယ်ကိုပဲမလန်ထူလို့မရအောင်ပြန်ပြီးအဆက်လို့မရအောင်ဖြစ်နေတဲ့ရှင်နေမျိုးကတော့လက်တလုံးပါတော့ကျွန်တော်တို့မတွေ့သေးဘူးလို့ပဲဒီလိုပဲပြောနိုင်ပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့နိုင်ငံရေးမတည်ငြိမ်မှုနဲ့ကိုဗစ်ကပ်ရောဂါကြောင့်ထိခိုက်နေတဲ့မြန်မာစီးပွားရေးကပြည်တွင်းကုန်ထုတ်လုပ်ငန်းတွေနဲ့အလုပ်သမားတွေအပေါ်တက်ရောက်မှုကြီးကြီးမားမားဖြစ်ပေါ်ခဲ့တယ်လို့ ILO ကပြောပါတယ်အထူးသဖြင့်အလုပ်ကိုင်ပေါင်းသိန်းနဲ့ချီပြီးပေးထားတဲ့အထည်ချုပ်ကဏ္ဍကိုစိုးစိုးရွားရွားရိုက်ခတ်နိုင်ကြောင်းILO နဲ့လက်တွဲဆောင်ရွက်နေတဲ့ပြည်တွင်းကအလုံသမားသမဂ္ဂတစ်ခုရဲ့တာဝန်ခံဒေါ်ပြုံးကေတီနိုင်က VOA ကိုပြောပါရစ
ေ။မြန်မာနိုင်ငံမှာထေချုပ်ကဏ္ဍဆက်လက်ရည်တည်ဖို့အတွက်ဖွံ့ဖြိုးတိုးတက်ဖို့အတွက်အများကြီးအခက်အခဲတွေဖြစ်သွားပြီးအများကြီးထိခိုက်သွားပြီပေါ့နော်။ဒီအထေချုပ်ကဏ္ဍကပွင့်ပွင့်လင်းလင်းပြောရမယ်ဆိုရင်ကိုဗစ်ဒုတိယလှိုင်းလောက်ကလေးရအောင်မှရည်တည်ဖို့ရာအတွက်အများကြီးခက်ခဲနေပြီးပြည်တွင်းလုပ်ငန်းရှင်တွေအတွက်ဆိုပိုဆိုးသွားပြီပေါ့နော်။အခုကနိုင်ငံတကာ brand ကိုချိုးလုပ်နေတဲ့နိုင်ငံတကာစက်ယုံကြီးတွေကလည်းထောက်ခွာမှုတွေဇက်တိုက်ရှိလာနိုင်တယ်လို့ကျွန်တော်တို့အနေနဲ့ခန့်မှန်းရပါတယ်။အဲ့တော့ဘာဖြစ်လဲဆိုတော့ရှေ့ဆက်ပြီးတော့မှနိုင်ငံရေးမတည်ငြိမ်မှုတွေရဲ့ဆိုးကျိုးကတော့ကျွန်တော်တို့အလုတ်လက်မဲ့တွေဆက်ပြီးတော့မှဖြစ်နိုင်တယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်
။စောက်လုပ်ရေးကဏ္ဍအထည်ချုပ်ခီးသွားလုပ်ငန်းစတဲ့ကဏ္ဍတွေမှာဆုံးရှုံးမှုတွေရှိနေပြီးတော့2021ခုနှစ်ပထမ6လပတ်အတွင်းမှာအထည်ချုပ်ကဏ္ဍကအလုတ်အကိုင်း2သိန်းခွဲလောက်ဆုံးရှုံးသွားတယ်လို့ ILO ကခန့်မှန်းထားပါတယ်။2021ခုနှစ်ပထမ6လအတွင်းမှာပဲအထည်ချုပ်ကဏ္ဍကအလုတ်အကိုင်းပေါင်း2သိန်းခွဲလောက်ဆုံးရှုံးသွားတယ်လို့ ILO ကခန့်မှန်းထားပါတယ်။ဒီအရေအတွက်အထဲမှာအမျိုးသမီးတွေကအများဆုံးလို့ဆိုပါတယ်။ခီးသွားလုပ်ငန်းကဏ္ဍမှာတော့အလုတ်အကိုင်း6000ခွဲလောက်ဆုံးရှုံးသွားနိုင်ပါတယ်။ဆောက်လုပ်ရေးကဏ္ဍမှာလည်းအလုတ်အကိုင်းပေါင်း3000ချီဆုံးရှုံးနိုင်တယ်လို့ ILO ကခန့်မှန်းတွက်ချက်ထားပါတယ်ခင်ဗျာ။